ရုရှားနိုင်ငံကနေပြည်ပကိုထွက်ခွာသွားကြတဲ့ပြည်သူတွေအပေါ်အခွင့်တိုးကောင်းမဲ့ဥပဒေပြဋ္ဌာန်းချက်တရရေးဆွဲနေတယ်လို့ရုရှားဒူးမအောက်လွှတ်တော်ဥက္ကဋ္ဌဗီယာချက်စလော့ဗိုလိုဒင်ကပြောပါတယ်ပြည်ခဲ့တဲ့ဖေဖော်ဝါရီလကယူကရိန်းနိုင်ငံကိုရုရှားတို့စတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ကစပြီးရုရှားနိုင်ငံသားအတော်များများပြည်ပကိုပြောင်းရွှေ့သွားကြတာပါဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့အပြောင်းအလဲတွေလုပ်နေပြီလို့လဲ Telegram လူမှုစာမျက်နှာမှာရေးသားထားပါတယ်။ယူကရိန်းစစ်ပွဲစတင်ခဲ့တဲ့နောက်ပိုင်းရုရှားနိုင်ငံသားဘလောက်ထိပြည်ပကိုထွက်ခွာသွားကြသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ရုရှားစစ်တပ်အတွက်တပ်သားတစ်3သိန်းစုဆောင်မယ်လို့စက်တင်ဘာလမှာကြေညာလိုက်ပြီးတဲ့နောက်ပိုင်းအော်တိုဘာလဆန်းအထိပြည်ပကိုထွက်ခွာသွားတဲ့ပြည်သူက9သိန်းလောက်ထိရှိတယ်လို့ဒေသခံသတင်းတွေမှာဖော်ပြပါတယ်။အဲ့ဒီအရေးအတွက်မမှန်ဘူးလို့တော့ရုရှားအစိုးရကအဲ့ဒီတုန်းကညှင်းဆိုခဲ့တာပါ။ရုရှားပြည်တွင်အလုပ်ရှင်တွေကတော့အလုပ်သမားတွေရဲ့ဝင်ငွေ7300ခန့်လုံးကိုအစိုးရဝင်ငွေခွန်အဖြစ်ဖြတ်ယူထားတာပါရုရှားအစိုးရအခွင့်ဌာနစီးမြင့်တွေအရပြည်ပမှာလုပ်ကိုင်နေကြတဲ့သူတွေကတော့ရုရှားအစိုးရကိုတီးတန့်အခွင့်ပေးဆောင်ကြရတာဖြစ်ပါတယ်